တော်ရရှိမှာခင်ဗျာဒီကနေ့ခေတ်အောက်ခြေမြန်မာပြည်သူအများစုဟာအရင်အစိုးရဆက်ဆက်လက်ထက်ကလေးကကြုံလာခဲ့ရတဲ့စာဝတ်နေကြက်တက်မှုဒဏ်ကိုရောတရားဥပဒေစိုးမိုးမှုကင်းမဲ့လာတဲ့အခြေအနေတွေကိုပါတနေ့တခြားစိုးစိုးဝါးဝါရင်ဆိုင်နေကြရပါတယ်ပြည်သူတွေရဲ့နေစဉ်ဘဝတွေမှာစာဝတ်နေအတွက်ခက်ခက်ခဲခဲရုန်းကန်နေကြရတာကတစ်မျိုးအနေရာတိုင်းမှာနေညမရွေးဖိတ်ခေါ်နေတဲ့ခိုးဆိုးနိုင်ဒူးစရိုက်အန်ရဲဘောင်းဆောင်ကတည်းကကြီးလန့်စားစားဖျက်ဆီးနေကြရတာပါအစိုးရအနာပိုင်းတွေရဲ့ကိုင်းတွယ်ဆောင်ရွက်ချက်တွေမှာလည်းအရင်ကထက်တောင်ယော့ဒီယော့ရဲ့တွေ့လာရတယ်လို့2015ရွေးကောက်ပွဲမှာ NLD ပါတီကိုမဲပေးခဲ့သူတူကပြောဆိုပါတယ
်အစိုးရရဲ့ယော့ဒီယော့တဲ့နဲ့အရင်အစိုးရတော်မှာတော့မှတရားဥပဒေစောင့်ကြည့်ရမှာတော့ဦးသိန်းညွန့်လိုပါလို့ဖွဲ့ခဲ့တယ်ပေါ့ဗျာရှင်းသားမင်းသားရှိတယ်နောက်ကကျွန်တော်မီဒီယာသမားတွေကလိုက်တော့ချင်လိုက်တော့ရတယ်ဆိုတဲ့ဟာမျိုးပေါ့နော်တရားရုံးတွေသွားပြီးစစ်ဆေးတယ်ပြည်တော်မှုတွေဘယ်လောက်ရှိပါခုဒီနောက်ပိုင်းမှာအဲ့ဒါမျိုးတွေကဖွဲ့စည်းတယ်ဆိုတော့ကြားတယ်ဒါပေမဲ့အဲ့ဒါတွေထဲထဲဝင်လုပ်တယ်ဆိုတာမကြောက်ကြောက်ဘူးဆိုတဲ့အတွက်ခိုးပြီးခိုးမြင်လုပ်ပြီးလုပ်မြင်ဆက်ပြီးတိုင်နေ
ပြည်သူတွေဟာ66ဂါကြီးလို့ဖိနှိပ်တဲ့ဥပဒေတွေနဲ့ပျော်ရည်စုခွင့်တွေကန့်သက်ပိတ်ပင်ခံထားရတယ်လို့ပဲဒီလိုဖိနှိပ်တဲ့ဥပဒေတွေကို NLD အစိုးရဘက်ကပြုပြင်ရုပ်သိမ်းဖို့အရေးအယောင်မပြတဲ့အတွက်လည်းနိုင်ငံတကာလူ့ခွင့်ရေးအဖွဲ့အစည်းတွေကပြစ်တင်ဝေဖန်မှုတွေဇက်တိုက်ဆိုသလိုပြုလုပ်လာနေပါတယ် HRW လူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့ Amnesty International အပြည်ပြည်ဆိုင်ရာလူငင်းချမ်းသာကွန်အဖွဲ့စတဲ့ဒေါံဆန်းစုကြည်နဲ့ NLD ဘက်ကတစ်ချိန်လုံးရက်တီအားပေးထောက်ခံလာခဲ့တဲ့နိုင်ငံတကာလူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့တွေကလည်းအာဏာရအစိုးရဖြစ်လာတဲ့ဒေါံဆန်းစုကြည်နဲ့ NLD အစိုးရကိုဝေဖန်ပစ်တင်မှုတွေဒရဇက်လှုပ်ဆောင်လာနေပါတယ်။အဲဒီလိုအခြေအနေမှာယူယွန်းလာနေတဲ့တရားဥပဒေစိုးမိုးရေးနဲ့လူ့ခွင့်ရေးအခြေအနေတွေကိုပြုပြင်တက်မှတ်ဖို့ဘယ်လောက်ထိမျှော်လင့်ချက်ရှိနေသလဲဆိုတာကလည်းမေးခွန်းထုတ်เสียပါ။နေရာကဏ္ဍအသီးသီးမှာဖြစ်ပျက်နေတာတွေဟာလက်ရှိအစိုးရအာဏာပိုင်တွေရဲ့ညံဖျင်းမှုအားနည်းချက်ကြောင့်ကြီးမဟုတ်ပါဘူး။အမေရိကန်နယူးယောက်မြို့အခြေစိုက် Global Justice Center လို့ခေါ်တဲ့ကမ္ဘာလုံးဆိုင်ရာတရားမျှတရေးအဖွဲ့ကြီးကအကြီးတဲ့မြတ်မကြီးရဲ့သူတည်သည့်ဒေါ်ဖြူဖြူဆန်းကတော့ဒေါန်ဆန်းစုကြည်ရဲ့ NLD အစိုးရအနေနဲ့လက်ရှိဖွဲ့စည်းပုံအခြေခံဥပဒေအောက်မှာတရားဥပဒေစိုးမိုးရေးနဲ့လူ့ခွင့်ရေးအခြေအနေတွေကိုပြုပြင်တက်မှတ်ဖို့ဟာမျှော်လင့်ချက်မရှိသလောက်ပဲလို့ထောက်ပြပါတယ
်။ဒေါန်ဆန်းစုကြည်အကိုရာမှာဒီ2008 Constitution အောက်မှာသူစီမှာအကန့်အသတ်တွေအများကြီးရှိတယ်။နံပါတ်1အကန့်အသတ်ကပြည်ထရေးပေါ့နော်။မီဒီယာရေးဆိုတာထွေထွေအုပ်ချုပ်ရေးရဲအဲ့ဒါတွေအားလုံးကိုလည်းပဲသူကနေပြီးတော့အစိုးမိုးအောင်ပေါ့ဥပဒေစိုးမိုးအောင်ဒီရာကိုနေပြီးတော့ enforce လုပ်တဲ့ဟာပေါ့သူစီမှာအဲ့ပါဝါလုံးဝမရှိဘူးနောက်တစ်ခုက legislation အပိုင်းမှာဆိုလို့ရှိရင်လည်းပဲဒါဥပဒေအရာတော့လောလောဆယ်အဖို့ရာမှာတော့ဟုတ်တယ်ဥပဒေတွေကိုပြုပြင်ပြောင်းလဲတဲ့အခါဥပဒေတွေတင်တဲ့အခါ95ခိုင်နှုန်းရှိတဲ့အတွက်ဥပဒေကတော့ဖြစ်တယ်ဒါပေမဲ့လည်းပဲ constitution ကိုပြောင်းလဲဖို့အတွက်ရာမှာကြတော့95ခိုင်နှုန်းပြည့်မှဒီ constitution မှာရှိတဲ့တချို့ကန္တာတွေအရန်ကိုအရေးကြီးတဲ့ articles တွေကိုပြင်လို့ရမှာအဲဒီမှာ95ခိုင်နှုန်းနဲ့95ခိုင်နှုန်းဆိုတာဒါတင်းတင်းချာချာကြီးကိုလုတ်ခွင့်မရအောင်လုပ်ထားတာပဲလေပြောင်းဖို့မရအောင်လုပ်ထားတာပဲလေအဲ့ဒါကြီးကလည်းပဲသူ့ဖို့ကဘလို့မှအခြားအရေးကြီးတဲ့ဒီ constitution မှာ constitution ဆိုတာ structure ပေါ့နော်ဒါဒီနိုင်ငံတစ်ခုလုံးရဲ့ structure ကြီးကိုလုံးဝလုံးလို့မရအောင်ဒါပြင်ဟန်ထားရတဲ့သဘောပဲ
အဲတစ်ဖက်မှာလည်းငញ្ញရေးဆွေးနွေးပွဲတွေကဆက်လက်ကျင်းပနေပြီးမဲ့တိုင်းရင်းသားဒေသတွေမှာစစ်ပွဲတွေကတော့အချိန်ရက်တက်မသွားသေးပါဘူးနိုင်ငံရဲ့အရေးကြီးဆုံးကိစ္စရပ်တွေကိုဆုံးဖြတ်ဖို့အမြင့်ဆုံးဖွဲ့စည်းထားတဲ့ကာလုံအဖွဲ့ထဲမှာဒေါံဆန်းစုကြည်အစိုးရဘက်ကအင်အားမမျှတတာကြောင့်လက်ရှိဖြစ်ပျက်နေတဲ့တရားဥပဒေစိုးမိုးရေးနဲ့လူ့ခွင့်ရေးအခြေအနေတွေကိုအစိုးရတစ်ခုအနေနဲ့ထိန်းချုပ်နိုင်ဖို့ဆိုတာမဖြစ်နိုင်ဘူးလို့ WWF ဆန်းကမြင်ပါတယ်
။အလို့ခွင့်ရေးပြောလိုက်လို့ရှိရင်အရန်ကျေပြန်ပါလေ။ဆိုနေရာနဲ့မှာတော့ချိုးဖောက်တာတို့ဘာတို့ရှိမှာပေါ့။အဓိကလူ့ခွင့်ရေးချိုးဖောက်တယ်ဆိုတာဥပဒေစိုးမိုးတယ်ဆိုလို့ရှိရင်ဥပဒေစိုးမိုးတယ်ဆိုတာတကယ်အမှုအခင်းဖြစ်လို့ရှိလို့ရှိရင်ရှင်းရှင်းပဲဒီအမှန်တရားအတိုင်းဖြစ်စေတယ်ဆိုတဲ့ဟာတွေအားလုံးမှာအားနည်းချက်တွေအကုန်လုံးရှိတာအားလုံးကလည်းပဲဒီဒေါ်ဆန်းစုကြည်အစိုးရအနေနဲ့ဘာမှပါဝင်ပြီးတော့ဖြည့်ရှင်းလို့မရတဲ့ကဏ္ဍတွေရှိတယ်။နောက်တစ်ခုကတော့စစ်တပ်ပေါ့။အရေးအကြီးဆုံးမှာတိုင်းပြည်ရဲ့ကာကွယ်ရေးလုံခြုံရေးပေါ့နော်။ဆိုတော့သူစီမှာစစ်တပ်မှာအခုတိုင်းရင်းသားတွေနဲ့ပတ်သက်တဲ့အရေးအခင်းပဲဖြစ်ဖြစ်နော်ဥပမာဆိုကြပါစို့တိုင်းရင်းသားဒေသတွေမှာထိုးစစ်ဆင်လဲ။ဒေါ်ဆန်းစုကြည်ဘာမှလုပ်လို့မရဘူး။ဒေါ်ဆန်းစုကြည်ကနေပြီးဟေးရပ်ပါလို့ပြောပိုင်ခွင့်မရှိဘူး။ဘာလို့လဲဆိုတော့စစ်တပ်မှာစစ်တပ်ရဲ့အာဏာကိုသူ့အတူဆုံးဖြတ်ပိုင်ခွင့်မရှိဘူး။ဒေါ်ဆန်းစုကြည်က vocally တစားကပြောကြုံနဲ့စစ်တပ်ကလည်းလုံမှာမဟုတ်ဘူး။ constitution အရာကလည်းဒေါ်ဆန်းစုကြည်ကစစ်တပ်အပေါ်မှာလုံးဝလွှမ်းမိုးနိုင်တဲ့အာဏာဆိုတာလုံးဝမရှိဘူး။ဘာလို့လဲဆိုတော့ဒီကာလုံမှာဆိုလို့ရှိလို့ရှိရင်လည်းပဲအလုံး7နေရာရှိတယ်။6နေရာကိုကာကွယ်ရေးဦးစီးချုပ်ကနေပြီးခန့်ပိုင်ခွင့်ချဲလက်ပိုင်ခွင့်ရှိတယ်။ဒေါ်ဆန်းစုကြည်ဘက်မှာငားမဲပဲရှိတယ်။ရပ်သားဘက်ကနေပြီးတော့အဲ့ဒီမှာကို တော်ဆန်းစုကြည်ကဒီအကအရေးကြီးတဲ့တိုင်းပြည်အရေးကြီးဆုံးနိုင်ငံရေးနဲ့လုံခြုံရေးဆိုတဲ့ဟာမှာဘာမှဥဆောင်ဥရပြုပြီးတော့ထိတ်ဆုံးကနေပြီးတော့ဖြစ်စေခြင်းသလိုပုံဖော်နိုင်မှာဘလို့မှမဟုတ်ဘူ
း။အဲလောလောဆယ်မှာတော့2008ဖွဲ့စည်းအုပ်ချုပ်ဖို့အခြေခံဥပဒေပြုပြင်ရေးကြိုးပမ်းခဲ့တဲ့ရှစ်နေဥကိုနေကိုရန်ကုန်လေစိတ်မှာလောက်ကျန်တက်ဖြတ်သွားတဲ့တနက်သမားကိုနောက်ကွယ်ကအဓိကအမိန်ပေးစီခိုင်းခဲ့သူအားလုံးကိုမဖမ်းမိသေးတယ်လို့ပဲလေးလောင်းမြိုင်ငါးလောင်းမြိုင်လူသက်မှုတွေအပါအဝင်တရင်နောက်တီတက်ဖြတ်ခံမှုတွေကိုလည်းမဖော်ထုတ်နိုင်ဖြစ်နေပါတယ်။အဲဒီကြားထဲလူရဲမှုဖောက်ထွန်းမှုလူသက်မှုမရိမှုလိုရာဇဝတ်မှုတွေထူပြောလာတာကလည်းနိုင်ငံရဲ့အနာဂတ်ကိုတနေ့တခြားချင်းချောက်လူလာနေပါတယ်။ဒီအခြေအနေတွေထိမနိုင်သိမရဆိုးရွားလာခဲ့မယ်ဆိုရင်တော့တိုင်းပြည်ရဲ့အနာဂတ်ဟာအတိတ်လမ်းကြောင်းဘက်စီကိုပဲဥတီသွားမလားဆိုတာကတော့ပြည်သူလူထုရဲ့ကံကြမ္မာပေါ်မှာပဲမူတည်နေကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ။